မြန်မာရေးအာဆီယံဆောင်ရွက်ချက်တွေပေါ်နိုင်ငံတကာတိုင်းဝင်းကအမရဖြစ်နေချိန်အာဆီယံလက်ချက်ဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့လက်ကျန်တက်တက်မှာထိထိရောက်လှုပ်ဆောင်နိုင်ပါမလားဆိုတာမေးခွန်းထုတ်စရာဖြစ်လာနေပါတယ်။ရန်ကုန်ကသတင်းတောက်မှတ်စုဖြစ်ပေးပို့ထားတာကိုမတ်စုမွန်ကစူးစီးတင်ဆက်ထားပါတယ်။
အာနာသိန်းကာလနှစ်နှစ်ခွဲကျော်ကြာလာတဲ့အချိန်ထိမြန်မာစစ်တပ်ဟာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်ပါလုဆောင်ခြင်းမရှိသလိုအာဆီယံအနေနဲ့မြန်မာကိုထိထိရောက်ရောက်ဖိအားမပေးနိုင်တဲ့အပေါ်ဝေဖန်မှုတွေကျယ်လောင်လာခဲ့ပါတယ်။အာဆီယံနိုင်ငံထဲမှာမြန်မာအရေးကိုအတက်အကျဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတော့လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အချိန်မှာမြန်မာအရေးသက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းနိုင်မှုဆက်ပြီးကြိုးပမ်းသွားမယ်လို့ပြောပါတယ်။ဒီလိုကြိုးပမ်းလာမှာတော့သက်ဆိုင်ရာဖွဲ့စည်းတွေနဲ့အကြိမ်60ကျော်ထိတွေ့ဆက်ဆံခဲ့ပြီးတန်တမာရေးအရာချင်းကတဲ့နီလန်ကိုတုံးခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကတိတ်မကြားသေးခင်တုန်းကပဲပြောဆိုခဲ့ပါတယ်။အာဆီယံအနေနဲ့ဘလို့ပဲကြိုးပမ်းမြန်မာစစ်ကောင်စီဘက်ကလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်အာဆီယံဘုံသဘောတူညီချက်5ရပ်ကအောင်မြင်လာဖို့မရှိပါဘူးလို့နိုင်ငံရေးလေတာတုံးသက်သူဦးတန်းစိုးနိုင်က VOA ကိုပြောပါတယ်။
ဟိုအင်ဒိုနီးရှားတွေမကပါဘူးအာဆီယံနိုင်ငံအားလုံးကတာဝန်ယူမယ်ဆိုလည်းပြင်မှာမဟုတ်ပါဘူး။ဒါကြောင့်လဲဆိုအာဆီယံနိုင်ငံအားလုံးကဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ကိုမင်းအောင်လှိုင်တို့စစ်ကောင်စီကမလိုက်နာတာအခုကနှစ်နှစ်ခွဲရှိနေပါပြီ။အဲဒီအတွက်ဘာမှအရေးယူတာလည်းမရှိဆောင်ရွက်တာလည်းမရှိဘူးသူတို့ကမဖိတ်တာတစ်ခုပဲတော့ရှိတာပေါ့ဗျာနော်။အဲဒါကလွယ်လို့ရှိရင်ဘဝပြည်ပြဿနာဖြစ်ခြင်းရဲ့အတွက်ဘာဆုံးဖြတ်ချက်နဲ့ဘာလက်တွေ့ဆောင်ရွက်မှုမှအာဆီယံကမလုံးနိုင်ပါဘူး။အဲ့လိုမလုံးနိုင်တဲ့အတွက်ကျွန်တော်ကအာဆီယံကိုအပြစ်ပြောဖို့လည်းထက်တာပေါ့လေအာဆီယံဖွဲ့စည်းမှာကသဘောထားတူကြတာမဟုတ်မတူတဲ့သဘောထားအပေါ်မှာအာဆီယံဖွဲ့ဝင်အားလုံးကလည်းတညီတညွတ်တည်းရှိတာမဟုတ်အဲ့လိုမရှိတဲ့အနေအထားအောက်မှာတိုင်းပြည်တစ်ပြည်ရဲ့အရေးကိုမဆွတ်ဖွဲ့ရဆိုတဲ့အာဆီယံမူပါလဲရှိနေတော့အာဆီယံကိုဒီတာဝန်ပေးတာကမလုံလောက်ဘူးလို့ကျွန်တော်တို့ယူဆပါ
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အင်အားကြီးနိုင်ငံတွေပါပါဝင်လာမယ်ဆိုရင်တော့မြမအရေးမှာဖြည့်ရှင်းကောင်းဖြည့်ရှင်းနိုင်မှာဖြစ်ပေမဲ့လက်ရှိအနေအထားမှာတော့အင်ဒိုနီးရှားပဲဖြစ်ဖြစ်တခြားအာဆီယံအလဲကျဥက္ကဋ္ဌပဲဖြစ်ဖြစ်ထိရောက်အောင်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ဦးတန်းစိုးနိုင်ကပြောပါတယ်
။တရုတ်ရုရှားနဲ့အမေရိကန်အဲ့ဒီသုံးနိုင်ငံကနေပြီးတော့ဒီပြောင်းအားပြဿနာနဲ့ပတ်သက်လို့ရည်ရွယ်မယ်ဖြည့်ရှင်းမယ်နော်သူတို့ကြိုက်တယ်မယ်ဆိုရင်တော့အဆင်ပြေနိုင်ကြရှိပါလိမ့်မယ်။ကျန်နေကျွန်တော်တို့ကုလသမဂ္ဂရဲ့အထွေထွေညီလာခံကနိုင်ငံပေါင်း190ကျော်တာဝန်ယူမယ်ဆိုလဲဖြစ်မှာမဟုတ်ပါဘူး။အဲတော့အဲ့ဒီကမဖြစ်တဲ့အတွက်အာဆီယံကိုလွှဲပြလိုက်တာ။အဲတော့အာဆီယံလည်းခုနိုင်ငံ၃နိုင်ငံရှိနေပြီ။အဲတော့အဲ့ဒီ၃နိုင်ငံလုံးလည်းမအောင်မြင်ဘူး။အခုလာမဲ့လာအိုစ်ကလည်းပဲဟိုတရုတ်ရဲ့သဘောထားနဲ့သူကလည်းဒီအာဆီယံလုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖို့နေတယ်လို့ဖြစ်တဲ့အခါကျတော့အခုလာမဲ့တလခွဲမှာအင်ဒိုနီးရှားဘာမှဖြစ်ဖြစ်မြောက်မြောက်မဆောင်ရွက်နိုင်ဘူးလို့လာအိုစ်ဥဆောင်မှုအောက်မှာလည်းအာဆီယံကဘာမှဖြစ်ဖြစ်ရောက်ရောက်ဆောင်ရွက်နိုင်မယ်လို့မမျှော်လင့်ကြောင်းကျွန်တော်တို့ဗမာပြည်သူတယောက်အနေနဲ့ကတော့ကျွန်တော်အဲ့ဒီထောရကိုပွင့်လင်းစွာပြောချင်ပါတယ
်။အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်ပါဆောင်ရွက်ခြင်းမရှိတဲ့မြန်မာစစ်ကောင်စီကိုလက်တလုံးအာဆီယံထိပ်သီးအစည်းအဝေးတွေနဲ့အာဆီယံနဲ့ဆက်စပ်တဲ့အစည်းအဝေးတွေမှာတက်ရောက်ခွင့်မပြုဘဲဖယ်ကျင်ထားတာရှိပေမဲ့လို့အာဆီယံရဲ့ကင်တွယ်မှုဟာစစ်ကောင်စီပေါ်မှာထိရောက်တဲ့ဖိအားဖြစ်မလာသေးဘူးလို့လည်းနိုင်ငံရေးနဲ့လူခွေစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြနေကြပါတယ်ရှင်။